ထိုင်းနိုင်ငံတောင်ပိုင်းပါတနီမြို့ကထိုင်းငါးပန်းလီတစည်းပေါ်မှာလေဝမ်းပိုင်ငါးလောင်ခံထဲကငါးတွေကိုလေလုတ်သားတွေကတဲထုတ်ဖို့လုပ်တာမှာငါးအပုတ်နံတွေကြောင့်စိတ်တင်ပြီးမြန်မာရေလုတ်သားတုံးဦးရုတ်တရက်တည်ဆုံးခဲ့ပါတယ်တဝူးကိုတော့ဆေးရုံပို့ကုသနေကြပါတယ်ဒီသတင်းကိုတော့ VOA သတင်းတောင်မအေးအေးမှသတင်းပေးပို့ထားပါတယ်ရှင
်ထိုင်းနိုင်ငံတောင်ပိုင်းပါတနီမြို့မှာမတ်လ31ရက်နေ့ညကမြန်မာရေလုတ်သားတုံးဦးငါးဖက်လေတွင်အစိတ်တင်ပြီးအသက်ရှူချက်တည်ဆုံးခဲ့ကြောင်းရှေ့ပြောင်းလို့သမားအခွင့်ရေးကွန်ရက် NWRN စုံလှမ်းပြီးနေဟာရရွတ်တာဝန်ကဥပကြီးကပြောပါတယ
်ငါမေလုံးဝင်လေကသူကပန်းလင်းကိုတစ်ခါထက်လို့ရှိရင်ဆေးရဲ့ဆင်းရဲကြာတယ်မှသူကအဲ့လိုပြောဆိုတဲ့အခါပန်းလင်းထိမှနေလို့သူကရတဲ့ငါးတွေကိုသူကပါကင်အဖြစ်ဒီမကောင်းတဲ့ငါးတွေပေါ့ဗျာ
ဟုတ်တယ
်အဲမကောင်းတဲ့ငါးတွေကိုဒီမှာပါကင်ထားတဲ့အထက်မှာဒီငါးပေါင်းနဲ့တွေကအကုန်လုံးအဲ့မှာစူးပြီးတော့ဒီငါးထားတဲ့အခန်းကအဆိုင်ပတ်နဲ့ကဲဖြစ်နေတာပေါ့မဒီကဲနဲ့ကိုရပြီဆိုလို့ရှိရင်ကျွန်တော်တို့လူအသက်ကိုသိစေနိုင်တယ်သူတို့ကိုကြောက်ဖို့ကောင်းတယ်မပထမတရားဖြစ်တာဒီ၃ရမှာပထမတရားဖြစ်တော့နောက်တရားကနေပြီးတော့ဆန်းပြီးတော့ပူတာပေါ့နော
်ဟု
တ်ကဲ့ဆန်းပူတော့သူလည်းမူးပြီးတော့လေးသွားတယ်ပေးတယ်နောက်တရားဆန်းပူတော့တစ်ခါနောက်တရားလည်းအဲ့လိုပဲမူးပြီးတော့လေးပြီးတော့တစ်ခါတယ်အဲ့မှာအခန်းထဲမှာပဲပေးတာဒီ၄ရောင်မြောက်ကြတော့အတော်သေးတယ်သူကဆေးရုံရောက်သွားတယ်၄ရောင်မြောက်ကမတင်လိုက်ဘူးပေးတာက၃ရပေါ့
လေလုတ်သားတွေဟာငါးဖန်းလေပေါ်မှာအလုလုရင်ရုတ်တရက်တည်ဆုံးခဲ့တာဖြစ်လို့ဥပဒေကြောင်းအရလူမှုဖုံလုံရေးအာမခံကြီးရအောင်ဆောင်ရွက်ပေးနေကြောင်းရှေ့ကျောင်းမသမားအခွင့်ရေးကွန်ရက်ရဲ့ဥက္ကဋ္ဌဥအောင်ကျော်ကလည်းပြောပါတယ
်လေပေါ်မှာတာဝန်ထမ်းဆောင်နေနေတဲ့ဒီလိုမျိုးဆောင်ရွက်အမှုဖက်ကမှာတာဥပဒေကြောင်းအရထောက်ပြနေနေတဲ့ကြီးရရှိအောင်ဆောင်ရွက်ပေးနေဆရာမျိုးဇတိကိုလည်းတူတင်းစစ်တာပေါ့နော်ဒီကတော့ကစားမောင်းဝင်ထားဒီကောင်ဒီအရက်ရရှိမှဖြစ်ပါလေ
။ဒီဆုံးသွားသူတွေကတော့ရခိုင်ပြည်နယ်ကဖြစ်ပြီးရခိုင်ပြည်နယ်မြောက်ဦးမြို့နယ်၊လင်းကြီးတောင်ရွာ၊ဘူးရမညိုးရွာ၊တောပွေရွာမှာနေထိုင်ကြသူတွေဖြစ်ကြပါရဲ့။ဒီဆုံးသူ၃ယောက်ကတော့မောင်ဆောင်လောက်ကငပြက်ချီ၊ကိုညီညီ၊ကိုကျော်ဝင်းမောင်တို့ဖြစ်ကြပါရဲ့ရှင်။